2026ခုနှစ်မှာကျင်းပမယ့်အမေရိကန်သမားရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မယ့်အကြောင်း Texas ပြည်နယ်ကအထက်လွှတ်တော်မှ Ted Cruz ကတင်းနေတာလေးမှာတရားဝင်ကြေညာလိုက်ပါတယ်။တင်းနေငွေနေညသကောင်းကျော်အချိန်က Twitter လူမှုကွေရကတစ်ဆင့်သူ့အနေနဲ့သမရအဖြစ်ဝင်ရောက်အရွေးခံဖို့တင်းနေလာနေမှာတရားဝင်ကြေညာမယ်လို့သတင်းထုတ်ပြန်ပြီး Virginia ပြည်နယ်အတွင်းမှာရှိတဲ့ Korean ကျန်းသာကျောင်း Liberty Tech တို့မှာဒေသဆန်တော်ကြီးတင်းနေလာနေမနေ့ပိုင်းကအဲ့ဒီလိုတရားဝင်ကြေညာလိုက်တာလည်းဖြစ်ပါတယ်။ဒီပါတီလို့ခေါ်တဲ့လက်ရှိအမေရိကန်နိုင်ငံရဲ့လမ်းကြောင်းပေါ်မကျေနပ်သူအစွန်းရောက်နိုင်ငံရဲ့အင်အားစုတွေရဲ့ထောက်ခံအပေးမှုနဲ့တက်လာသူ Republican Party ဝင် Ted Cruz အနေနဲ့အထက်လွှတ်တော်မှာလွှတ်တော်သက်တမ်းတစ်ခုသာတာဝန်ထမ်းဆောင်ရသေးတာဖြစ်တဲ့အတွက်သမ္မတ Obama လိုရလာတဲ့အခွင့်အရေးကိုအမိရဆုပ်ကိုင်သူတူအဖြစ်နိုင်ရှင်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။သူသာသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရင်သမ္မတ Obama ရဲ့ချမ်းမာရေးဆောင်ရှားမှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်အောင်အစွမ်းကုန်စူးစမ်းဆောင်ရွက်သွားမယ်လို့သမ္မတအဖြစ်ဝင်ရောက်အရွေးခံမဲ့အကြောင်းပြောကြားတဲ့မင်းကွန်းအတွင်းမှာ Ted Cruz ကထပ်သွင်းပြောဆိုသွားပါတယ်။ Korean ကျန်းသာကြောင့် Liberty Tech တို့မှာသမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြမယ့်အကြောင်းအခုလိုပြောဆိုတာဟာသူကိုထောက်ခံကြတဲ့ပါတီဝင်တွေကိုလက်အုပ်မှုရယူပြီးစီယုံတင်သွင်းနိုင်အောင်စ조사လုပ်ဆောင်ရဲ့ဖြစ်တယ်လို့လည်းရှုမြင်သုံးသပ်ကြပါတယ်။ Republican Party ကနေသမ္မတလောင်းအဖြစ်ဝင်ရောက်ရှင်းပြန်ဖို့တခြားအလားအလာရှိပြီးထိတ်မှပြင်းနေသူတွေကတော့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်သမ္မတ George W. Bush ရဲ့ညီလည်းဖြစ်တဲ့ Jeb Bush, Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker, Texas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Rick Perry နဲ့အထက်လွှတ်တော်မှ Rand Paul တို့လည်းပါဝင်ပါတယ်။